ထိုင်းပြည်မင်းမြတ်ကွယ်လွန်အိဆာရောက်သွားပြီဆိုတဲ့သတင်းဟာထိုင်းပြည်သူပြည်သားတွေဒါမကထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာလူမျိုးတွေကပါဝန်내ကြေကွယ်နေကြတဲ့အကြောင်းထိုင်းအခြေစိုက်ဖေးဝေသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
အောက်တိုဘာလ17ရက်နေ့မှာထိုင်းပြည်မင်းမြတ်ကြီးနိုင်ရွာဆန်သွားတဲ့အတွက်နိုင်ငံတဝန်းလုံးမှာဝန်내ပူဆွေးမှုတွေဖြစ်နေကြပါတယ်။ထိုင်းနိုင်ငံသားတွေနီးတူထိုင်းနိုင်ငံထဲမှာတန်းတဲ့ချီပြီးအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ကြပါတယ်။ဘယင်းကြီးနိုင်ရွာဆန်သွားတဲ့အတွက်ဝန်내မိတဲ့အကြောင်းနဲ့ရွှေပြောင်းလိုသမားတွေဒုက္ခသည်တွေကိုစေစုနေတဲ့ချီပြီးခေါလု မတို့မြန်မာနိုင်ငံသားတွေအနေနဲ့ဒီထိုင်းပြည်ကြီးကောင်းလို့ရတယ်ကျမတို့နေလို့ရတာပေါ့ဒါလို့ထိုင်းပြည်ကြီးကမကောင်းခဲ့ဘူးဆိုမြန်မာနိုင်ငံထဲနဲ့တော်တော်အနေကျက်မယ်လေကိုယ်တိုင်ပြည်မှာလည်းအနေကျက်ပြည်တိုင်းပြည်မှာလာလည်းအနေကျက်အဲ့လိုဖြစ်နေပေါ့ထိုင်းပြည်ရှိတဲ့အတွက်ကြောင့်မြန်မာနိုင်ငံသားတွေဒီမကောင်းသူတို့ရဲ့ပောက်ပွားလာတဲ့မျိုးဆက်တွေအတွက်ပါအနာဂတ်ကောင်းတယ်ပေါ့နော်ပြောရမလို့ဆိုလို့ရှိရင်ပညာသင်ခွင့်ရတယ်သူတို့ရဲ့လူမျိုးတွေနဲ့အတူတူတန်းတူခွင့်ရေးမရပါနဲ့များလဲကလေးတွေကပညာသင်ခွင့်ရတာတွေရောပြီးတော့ဟိုလွတ်လပ်စွာသွားလာခွင့်ရတာတွေရောအဆက်ဆက်ရရပေါ့မြန်မာပြည်သားတွေတော့ကသူတို့တိုင်းပြည်သားတွေလောက်ခွင့်ရမရမယ်အဲ့လောက်နေနေရတော့အနေဆောင်တယ်ပြောပါပေါ့ဒီလိုမျိုးဆုံးသွားတဲ့ခါကျတော့အရင်လဲစိတ်မကောင်းဖြစ်ရတယ်ပေါ့နော်ထိုင်းပြည်ဆုံးသွားလဲဆိုတော့ကိုယ်မိကိုယ်ဖာဆုံးတယ်လို့မျိုးပဲခံစားရတယ်ပြင်စကားနဲ့ပြောရမယ်ဆိုလို့ရှိရင်ဒီထိုင်းပြည်ကြီးနဲ့ဆန်သွားတဲ့နဲ့ဆန်သွားတဲ့ခါကျတော့ဟိုတိုင်းပြည်သားတွေနဲ့ထပ်တူထပ်မြန်ဟိုကျမတို့ကမြန်မာပြည်သားဖြစ်ပေမဲ့လည်းဒီထိုင်းနိုင်ငံသားတယောက်လိုပဲယူကျုံမြောက်ဝန်နဲ့ပူဆွေးရတယ်ပေါ့နော်ဟိုပြောရမယ်ဆိုကိုယ့်ရဲ့စစ်တော်ကြီးပြိုသွားတယ်လို့မျိုးပေါ့ဟိုအမေဖန်အဆုံးပါသွားတယ်လို့မျိုးခံစားရတယ်ပေါ့
ထိုင်းနိုင်ငံထဲမှာဆယ်စုနှစ်နဲ့ချီပြီးနေထိုင်အလုပ်လုပ်ကံခဲ့တဲ့ရွှေပြောင်းလို့သမားတူဦးကတော့ထိုင်းပြည်ကြီးရဲ့အမျှော်မြင်ကြီးမှုနဲ့ထိုင်းနိုင်ငံထဲမှာသူတို့ပြည်သူပြည်သားတွေအတွက်ရေကာတာတွေတည်ဆောက်ပေးခဲ့တာတွေလမ်းပန်းဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်ပေးခဲ့တာတွေရှိခဲ့တဲ့အတွက်ဘရင်ကြီးကိုကျေးဇူးတင်တယ်လို့ဆိုပါတယ်။ဘရင်ကြီးဟာနေဆက်နေတိုင်းရင်းသားတွေအတွက်လည်းကောင်းမွန်တဲ့ဘဝတွေကိုဖန်တီးပေးနိုင်ခဲ့တယ်ဆိုပြီးအခုလိုပြောသွားပါတယ်
။အခုပဲဗမာပြည်သားဖြစ်တဲ့အနေနဲ့ဝမ်းနည်းမိတယ်ပေါ့နော်။သူစိစိန်ကာရတော့ငါဆိုလို့ရှိရင်လည်းဒီထိုင်းမြင်ကြီးကဗမာပြည်သားတွေမကအခြားလူမျိုးတွေပါဆောက်ဆောက်ခဲ့တာတွေပေါ့။ဒီပဲကျေးဇူးတင်တာပေါ့။အခုလိုရုပ်တရက်ဆုံးသွားတဲ့အတွက်သူဝမ်းနည်းမိတာပေါ့။ရေရအစားမီးအစားလမ်းပန်းဆက်သွယ်ရေးအစားအကုန်လုံးလို့လေဒေးမရှိခဲ့ဘူးပေါ့ခုတိုင်းပြည်ကိုသူအမတန်အမျှော်မြင်ကြီးခဲ့တယ်ပေါ့လူတွေကောင်းကျိုးသူအများကြီးဆောင်ရွက်ခဲ့ပြီးခဲ့တယ်ပေါ့ဟုတ်ကဲ့အရင်တော့ဆိုလို့ရှိရင်မူရစ်သေးဝါပါပြောက်ရေရအစားမူရစ်သေးဝါဖြစ်တဲ့ဘိန်းအစားဒီဒီအပီးနံထိုးတိုက်ဖို့သူကဆောင်ရွက်ပေးခဲ့တယ်ပေါ့အကုန်သူစီစဉ်ပေးခဲ့တယ်ပေါ့နော်
ထိုင်းနိုင်ငံထဲမှာထိုင်းပြည်ကြီးကိုပြည်သူတရက်လုံးကလေးစားချစ်ခင်ကြပြီးအားကိုးယုံကြည်ကြတာပါဒီထဲမှာမြန်မာရွှေပြောင်းလို့သမားတွေလည်းပါဝင်ပါတယ်ထိုင်းပြည်နဲ့ဗီယင်မာကြီးရဲ့မွေးနေ့တွေဆိုရင်မူရစ်ဆေးဝါးအမှုတွေကလွဲရင်ပြည်တံတွေကိုရှော့ပေါ့ပြီးဗီယင်ကြီးရဲ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးလို့ရှိပါတယ်ဒီထဲမှာပြည်တံကြနေကြရတဲ့မြန်မာတွေလည်းပါဝင်ပါတယ်အခုလိုမျိုးထိုင်းပြည်ကြီးနှက်ရွာဆန်ကွင်လွန်သွားခဲ့တဲ့အတွေ့မြန်မာတွေကလည်းထိုင်းပြည်သူတွေနဲ့တူထပ်တူဝမ်းနည်းမိတဲ့အကြောင်းတွေကိုလည်းပြောပြကြပါရစေ။